မလေးရှားနိုင်ငံမှာနိုင်ငံခြားသားရွှေ့ပြောင်းလူသမားများနဲ့ရွှေ့ပြောင်းအခြေချနေထိုင်သူများအားလုံးကိုကိုဗစ်ရောဂါပိုးရှိမရှိမေလ15ရက်နေ့ကစတင်စစ်ဆေးနေတဲ့သတင်းကိုပြောပြပေးပါမယ်။ကျွန်မအေးမှာပါ။မလေးရှားနိုင်ငံမှာနိုင်ငံခြားသားလူသမားတွေကြားထဲမှာကိုဗစ် -19 ကပ်ရောဂါကူးစက်မှုတွေအဖြစ်များလာပြီးတဲ့နောက်နိုင်ငံခြားသားလူသမားအားလုံးကိုရောဂါပိုးကူးစက်မှုရှိမရှိစစ်ဆေးဖို့အတွက်အစိုးရကစီမံဆောင်ရွက်လာတာဖြစ်ပါတယ်။အခုဆိုရင်တနိုင်ငံလုံးအနှံ့မေလ15ရက်နေ့မှာစတင်စစ်ဆေးနေတယ်ဆိုပြီးမလေးရှားထိန်းသိမ်းရေးစခန်းတွေကမြန်မာတွေကိုမြန်မာတန်ယုံကိုစားပြုပြီးအကူအညီပေးနေတဲ့ဥတီယာမောင်မောင်ကပြောပြပါတယ်။
သူကတော့တနိုင်ငံလုံးတိုင်းတာနဲ့နိုင်ငံသားစည်းစံပေါ့စိတ်ယုံပါဆိုလဲကိုစိတ်ယုံပါဘယ်နှစ်ယောက်လောက်လဲဘယ်နှစ်ဦးလောက်လဲပေါ့နော်ဒီပေါ့လူ50ဆိုလို့ချင်း50လုံးစီစစ်ခိုင်းနေကိုရိုနာဗိုင်းရပ်စ်ရောဂါနဲ့ပတ်သက်ပြီးတော့ရောဂါပိုးရှိမှုရှိပေါ့ဒါတွေစီစစ်ခိုင်းတာကသူကတနိုင်ငံလုံးတိုင်းတာနဲ့သူသက်ဆိုင်ရာသက်ဆိုင်ရာစိတ်ယုံအလုပ်ယုံပြီးတော့စားတောက်တိုင်းနေပေါ့နော်ဒီလိုမျိုးဟွာဒီမှာစစ်ခိုင်းထားတယ်ဒီပြည်နိုင်ရေလို့တော့မဟုတ်ဘူးပေါ့ကျွန်တော်တို့ဒီကွာလာလမ်ပူးလို့ဒီဂျိုးလို့ပါတယ်အကုန်လုံးပေါ့တနိုင်ငံလုံးတိုင်းတာနဲ့ဒါကမလေးရှားနိုင်ငံမှာရောက်နေတဲ့ဒီနိုင်ငံသားအလုပ်သမားတွေပေါ့အကုန်လုံးပြီးတဲ့စစ်ခိုင်းတာနိုင်ငံသားအလုပ်သမားတွေမှာယောဂကူးစက်တဲ့လူတွေကလည်းတော်တော်များများပါလာတဲ့ခါကျတော့သူကဒါကိုချင်းချုပ်တဲ့အနေနဲ့လည်းဟိုစစ်ခိုင်းတာတပိုင်းပေါ့နော်တနိုင်ငံလုံးတိုင်းတာနဲ့သူတို့ဒီသက်ဆိုင်ရာဒီအလုပ်ယုံဆက်ယုံတွေအကုန်လုံးညွှန်ကြားထားပြီးသွားပြီ
မလေးရှားနိုင်ငံမှာမကြာမီဖွင့်လှစ်မဲ့စောက်လုပ်ရေးနဲ့ကုန်ထုတ်လုပ်ငန်းတွေမှာလုပ်ကင်မဲ့လုပ်သားတွေယောဂပိုးမရှိစေရန်ဆောင်ရွက်ချက်တစ်ရက်လည်းဖြစ်ပါတယ်ဒီအစီအစဉ်အရအလုပ်ပြန်လေလုပ်ကင်ကြတော့မဲ့လုပ်သားတွေအနေနဲ့ယောဂပိုးကူးစက်မှုမရှိပဲကျန်းမာရေးစစ်ဆေးခံပြီးမှသာလုပ်ငန်းခွင်သို့ဝင်ရောက်နိုင်မှာဖြစ်ပြီးအများပြည်သူအတွက်လုံခြုံမှုရှိစေရန်ရည်ရွယ်ကြောင်းပြည်နယ်အုပ်ချုပ်ရေးမှုကလည်းမလေးရှားသတင်းဌာနတွေကိုပြောကြားခဲ့ပါတယ်မေလ14ရက်နေ့တုန်းကတော့မလေးရှားနိုင်ငံကကိုဗစ်ရောဂါပိုးအဖြစ်များတဲ့နေရာတွေကိုအဝင်ထွက်ပိတ်ဆို့ကန့်သတ်မှုတွေလုပ်ခဲ့ပါတယ်မလေးရှားလူထုကလည်းမလေးရှားအစိုးရကိုနိုင်ငံသားတွေကိုယောဂါပိုးစစ်ပေးဖို့အတွက်ဖိအားပေးမှုတွေလည်းရှိနေတယ်ဆိုပြီးဥတီယမောင်မောင်ကဆိုပါတယ်
ဘူပလာဇာဆိုတဲ့အဲကုန်တိုက်ပေါ့နော်ကုတူးရဲ့ရက်ွက်ပေါ့
ဟုတ်
ရက်ွက်မှာလည်းမင်းညာတော့တောင်းချလိုက်တယ်ဆိုတော့ဆိုလိုတာကဒီလိုမျိုးဟိုကူးစက်တဲ့နေရာတွေရှိနေလို့ရှိရင်တော့သူကအဲ့နေရာတွေကိုတော့ချက်ချင်းပဲသူကပိတ်ချပြီးတော့နော်လော်ဒေါင်းချလိုက်ပြီးတော့ဟိုအဲ့ကလူတွေကိုအပြင်ပေးမထွက်ပဲနဲ့ကျန်တဲ့နေရာတွေကိုထပ်ပြီးမကူးစက်အောင်လို့ကတ်တက်နေကြီးသတ်မှတ်လိုက်တာပေါ့နော
်ဟုတ်
အဲ့တော့ကျန်တဲ့နေရာတွေမှာလည်းရှိလာနိုင်တဲ့အနေအထားမျိုးတွေသူတို့ဟိုစိုးရိမ်နေပေါ့နော်နောက်ပြီးနိုင်မလေးရှားနိုင်ငံသားတော်တော်များများလည်းဓာတ်နဲ့ပတ်သက်ပြီးသွားဖိအားပေးတယ်ပေါ့နော်ဘာလို့နိုင်ငံသားတော်တော်များများမှာဖြစ်နေတယ်ပေါ့ဟိုသူတို့လည်းဟိုဒါပေါ့နော်ထိထိရောက်ရောက်ဟိုကင်တွယ်ပေးပါဆိုပြီးတော့သူတို့ဟိုအစိုးရကိုဒါလေးတွေဖိအားပေးတာတွေတွေ့ရတယ်တွေ့တော့သူတို့အစိုးရကလည်းဒါကိုသူတို့ဟိုထိထိရောက်ရောက်ဟိုဟာပေါ့နော်ကင်တွယ်တဲ့အနေနဲ့နိုင်ငံသားတွေကိုမဖြစ်မနေစစ်ကမဲ့ဆိုတဲ့ဟာပေါ့ဒီဒီဟိုတတ်မှတ်ချက်တစ်ခုကိုသူတို့ဟိုအလုပ်လိုက်တာပါ
မလေးရှားနိုင်ငံမှာကိုဗစ်ရောဂါအတည်ပြုပိုးတွေ့ရှိသူ6000ကျော်ရှိနေပြီးလူ112ဦးသေဆုံးသွားပြီဖြစ်ပါတယ်အတည်ပြုပိုးတွေ့ရှိသူတွေထဲမှာတော့မြန်မာနိုင်ငံသား50ကျော်ပါဝင်ပါတယ်မေလဇန်းကစပြီးနိုင်ငံသားတွေအဖြစ်များတယ်လို့သာထုတ်ပြန်ခဲ့ပြီးဘယ်နိုင်ငံသားတွေအဖြစ်များတယ်ဆိုတာကိုတော့ထုတ်ပြန်ပြောဆိုတာမျိုးတွေတော့မရှိတော့ပါဘူးမလေးရှားအစိုးရကတော့ထိန်းချုပ်မှုတွေကိုအလင်းမြန်ဇက်တိုက်လုပ်နေတာကြောင့်ဒီရက်ပိုင်းအတွင်းစေကနန်းလောက်သာကူးစက်မှုတွေတွေ့ရတယ်လို့လဲဆိုပါရယ်အခုအခါမှာတော့ကွာလန်လန်ပူပီနန်နဲ့နေရာအနှံ့ကမြန်မာတွေအပါအဝင်နိုင်ငံသားအလုပ်သမားတွေရွှေ့ပြောင်းအခြေချနေထိုင်သူတွေအားလုံးဟာမဖြစ်မနေယောဂါပိုးစစ်ဆေးခံရပြီဖြစ်ပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ